Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2014ခုနှစ်မေလ15ရက်ကြာသပတေးနေ့မနက်ဖက်အစီအစဉ်တွေကိုလှိုင်းဒိုမီတာ2432.40တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တူရကီမိုင်းတွင်းပောက်ကွဲမှုကြောင့်အနည်းဆုံးလူ284ယောက်သေဆုံးခဲ့ပြီဖြစ်ပါတယ်ယူကရိန်းနိုင်ငံမှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေမပါတဲ့အမျိုးသားစီးလုံးညီညွတ်ရေးဆွေးနွေးပွဲစတင်လိုက်ပြီဖြစ်ပါတယ်။တောင်တုပင်လယ်ပြင်တွင်ဗီယက်နမ်နဲ့တရုတ်တို့အကြားရေးပိုင်းနဲ့အငင်းပွားမှုကြောင့်တရုတ်စန့်ကျင်ဆန္ဒပြပွဲတွေဖြစ်ပေါ်နေတာကြောင့်ဗီယက်နမ်နိုင်ငံထဲမှာရှိတဲ့တရုတ်နိုင်ငံသားတွေကမ္ဘောဒီးယားနိုင်ငံကိုထွက်ပြေးနေကြပါတယ်။ဒီလိုသတင်းတွေပြင်တခြားထူးခြားတဲ့သတင်းတွေကိုတော့မတ်ဆမြတ်မွန်နဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ဒီကနေ့မနက်ဦးစားပေးတင်ဆက်မဲ့သတင်းလွှာတွေထဲမှာတော့မြန်မာပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေသူတွေအကြောင်းပါဝင်တဲ့အစီရင်ခံစာအသစ်တစ်စောင်နဲ့ပတ်သက်လို့
ကျမတို့ကပြင်းနေမှုပြင်းနေပြမဆိုရလေအဲ IDP နံပါတ်တွေများလာတယ်ပါအတွက်ကြောင့်လဲဆိုတော့ဒီသိမ်းတဲ့ကိစ္စတွေပါတယ်ပြီးတော့တစ်ချိန်တည်းဟို
အမေရိကန်ခြေဆိုင်မြမဒီမိုကရေစီရေးလှုပ်ရှားမှုအဖွဲ့က Myra Dagefor ပြောပြသွားတာကိုလည်းနိုင်ငံတကာသတင်းတွေပြီးမှထုတ်လွှင့်ပေးပါမယ်။အဲ့ဒီနောက်ထိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြမအလုပ်သမားတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအပေါ်ဘလို့တက်ရောက်မှုတွေရှိနေပါသလဲဆိုတာလည်းပြောပြပေးမှာပါ။နိုင်ငံတကာသတင်းဆောင်ပါတွေမှာတော့နိုင်ဂျီးရီးယားမှာကျောင်းသူတွေကိုပြန်ပြေးဆွဲခဲ့တဲ့အတွက်ကဘာတဝမ်းစန့်ကျင်စန္ဒပြမှုတွေတိုးလာနေတဲ့အကြောင်းနဲ့အတူတက်တူးယဉ်ကျေးမှုပြပွဲတစ်ခုအကြောင်းကိုလည်းသိကြရမှာပါ။ဒီလိုအစည်းအဝေးတွေမတိုင်ခင်မေလ15ရက်နောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မဆုမြတ်မွန်တို့ကကြေညာပေးကြပါမယ်ရှင
်။တူရကီနိုင်ငံမှာလေယာစစ်ပောက်ကွဲမှုကတဆင့်ကျောင်းမီးသွေးမိုင်းတွင်မိလာမှုဖြစ်ပွားခဲ့ရကအနည်းဆုံးမိုင်းလုတာ284ယောက်သေဆုံးခဲ့ရတဲ့တူရကီသမိုင်းမှာအဆိုးဆုံးမိုင်းပောက်ကွဲမှုကနေအသက်ရှင်ကျန်ရစ်သူတွေကိုကယ်တင်နိုင်ဖို့အရေးပေါ်ဝန်ထမ်းတွေကြိုးပမ်းနေကြပါတယ်။တူရကီနိုင်ငံမြို့တော်အစ္စတန်ဘူရဲ့တောင်ပိုင်းဆိုမားမြို့ကမိုင်းတွင်းအတွင်းမှာပိတ်မိနေတဲ့မိုင်းလုတာ450ကျော်ကိုကယ်တင်နိုင်ခဲ့ပြီးနောက်ထပ်120လောက်အတွင်းမှာပိတ်မိနေတုန်းဖြစ်တယ်လို့အစိုးရနဲ့မိုင်းကုမ္ပဏီအရာရှိတွေကပြောပါတယ်။ထူထပ်တဲ့မိခိုးတွေနဲ့အစိတ်ဖြစ်စေတဲ့ဓာတ်ငွေတွေကကယ်ဆယ်ရေးဝန်ထမ်းတွေအတွက်အဟန့်အတားဖြစ်နေစေပါတယ်။အထက်မှာပိတ်မိနေတဲ့မိုင်းလုတာတွေအနေနဲ့safe room လို့ခေါ်တဲ့လုံခြုံမှုရှိတဲ့အခန်းထဲမှာခိုးလုံနေကြလိမ့်မယ်လို့ယုံကြည်တဲ့အကြောင်းကေဇေးဝန်ထမ်းတွေကပြောပါတယ်။မျက်နှာတွေမှာမိခိုးမိုင်းတွေဖုံးအုပ်ပြီးမဲချုံနေပေမဲ့ဒဏ်ရာတန်းချက်မပါဘဲမိုင်းတွေကနေထွက်လာကြသူတချို့ကိုအပြင်မှာစိုးရင်တကြီးစောင့်နေကြတဲ့လူအုပ်ကြီးကဝိုင်းဝန်း over ပေးခဲ့ကြပါတယ်။ဗိုလ်ထုနေကကေဇေးလုပ်ငန်းတွေတဖြည်းဖြည်းနေဝင်သွားပြီးနောက်ပိုင်းမှာအသက်မရှိတော့ဘဲကဲထုတ်လာနိုင်တဲ့အခါမှာတော့အဲ့ဒီ over တန်းနေကနေပြီးတော့ဝမ်းနဲ့ကြည်ခွဲတဲ့အတန်းနေနဲ့အမြင့်ရည်တွေအဖြစ်ပြောင်းလဲသွားခဲ့ကြပါတယ်။တူရကီဝန်ကြီးချုပ် Recep Tayyip Erdogan အနေနဲ့အခင်းဖြစ်ပွားတဲ့နေရာကိုတွားရောက်ခဲ့ပါတယ်။ဒါပေမဲ့အရင်မိုင်းတွင်းပြိုကျမှုတွေရှိခဲ့တဲ့တာရကတွေကိုပြောကြားပြီးလုပ်ငန်းခွင်မှာအခုလိုမတော်ဆဖြစ်တာတွေဟာလည်းတာမန်ဖြစ်ရဖြစ်စဉ်တစ်ခုဖြစ်တဲ့အကြောင်းပြောကြားလိုက်တဲ့အတွက်အနားမှာရှိတဲ့လူအုပ်ကြီးကဝန်ကြီးချုပ်ပေါ်ဒေါသထွက်ခဲ့ကြပါတယ်။ဒါကြောင့်လဲဝန်ကြီးချုပ်အနေနဲ့အနီးအနားမှာရှိတဲ့စတိုးဆန်တစ်ခုတည်းကိုအမြန်ထွက်ပြေးတင်းချောင်ခဲ့ရပါတယ်။
ယူကရိန်းနိုင်ငံမှာတော့အမျိုးသားစီးလုံးညီညွတ်ရေးဆွေးနွေးပွဲကိုပို့ထုတ်နေတဲ့ကစတင်လိုက်ပါတယ်။ဒါပေမဲ့ယူကရိန်းအစိုးရအောက်ချုပ်မှုအောက်ကခွဲထွက်ပြီးတော့ကိုယ်ပိုင်အောက်ချုပ်ရေးလိုလားနေကြတဲ့ရုရှားလိုလားသူခွဲထွက်ရေးသမားတွေကတော့ဆွေးနွေးပွဲမှာပါဝင်ခြင်းမရှိပါဘူး။ယူကရိန်းအစိုးရဘက်ကတွေ့ဆုံဆွေးနွေးဖို့အဆင်သင့်မယ်လို့ဂျားဖြတ်သမ္မတအိုလက်ဆန်ဒါတာချီနော့ဖ်ကအဖွင့်မင်းကွန်းမှာပြောကြားပါတယ်။ဒါပေမဲ့အစိုးရအဆအဦးတွေကိုတင်ပိုက်ထားတဲ့အစိုးရတပ်တွေကိုတပ်ဖြတ်နေတဲ့ရုရှားလိုလားတဲ့တနက်သမားတွေနဲ့တော့ယူကရိန်းအစိုးရကဆွေးနွေးမှာမဟုတ်ဘူးလို့သမ္မတကအလေးထားပြောခဲ့ပါတယ်။ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့အစည်းကထောက်ခံတဲ့လမ်းပြမြေပုံအစီအစဉ်အရယူကရိန်းသမ္မတရွေးကောက်ပွဲလှုပ်ဖို့17ရက်အလိုမှာပဲအခုလိုမျိုးဆွေးနွေးပွဲကိုကျင်းပနေတာဖြစ်ပါတယ်။ဒါပေမဲ့ဆွေးနွေးပွဲမှာခွဲထွက်ရေးလိုလားသူတွေပါဝင်ခွင့်မပေးတာဟာနိုင်ငံပြိုကွဲမဲ့အရေးချင်းချောက်နေတဲ့တင်းမာမှုတွေကိုပြေလျော့သွားစေပါမလားဆိုတဲ့တန်တရားဖြစ်စေတယ်လို့သုံးသပ်သူတွေကပြောပါတယ်။နိုင်ငံအရှေ့ပိုင်းဒေသနှစ်ခုကိုလွတ်လပ်တဲ့အချုပ်အခြာအာဏာပိုင်ဒေသတွေအဖြစ်ကြီးညာခဲ့တဲ့ခွဲထွက်ရေးသမားတွေကလည်း KF မြို့တော်မှာကျင်းပနေတဲ့ဆွေးနွေးပွဲကိုအတိအမှန်မပြုတ်ဘူးလို့ပယ်ချခဲ့ပါတယ်ရှင်
။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာ Boko Haram စစ်သွေးကြော်တွေလွန်ခဲ့တဲ့တလနီးပါးကပြန်ပြီးဆွဲသွားခဲ့တဲ့ကျောင်းသူနေရာကျော်ပြန်လွတ်ရေးအတွက်ဖမ်းဆီးခံထားရတဲ့ Boko Haram စစ်သွေးကြော်တွေကိုပြန်လွတ်ပေးမှာမဟုတ်ဘူးလို့သမရကိုလက်ဂျိုနာသန်ကပြောလိုက်ပါတယ်။ဖမ်းဆီးခံထားရတဲ့ကျောင်းသူလေးတွေနဲ့ Boko Haram အကျဉ်းသားတွေလဲလှယ်ရေးအတွက်Boko Haram အဖွဲ့နဲ့လုံးဝဆွေးနွေးညီနေမှာမဟုတ်ဘူးလို့သမရဂျော်နာသန်ကပြောကြောင်းအဘူဂျာမြို့မှာပုတ်ထူးနေကသမရနဲ့တွေ့ဆုံခဲ့တဲ့ဗြိတိရှ်အစိုးရအာဖရိကရေးရာဝန်ကြီးမက်ဆီမွန်စ်ကပြောပါတယ်။အစောပိုင်းတုန်းကတော့အဲ့ဒီကျောင်းသူတွေကိုပြန်ပြီးဆွတ်သွားခဲ့တဲ့ဘော်နိုခရိုင်တွင်းကဒေသခံတွေက Boko Haram စစ်သွေးကြော်တွေလို့မတင်ကသူတောင်းကျမ်းသူတွေရဲ့ဝင်ရောက်တိုက်ခိုက်မှုကို ပြန်လဲခုခံခဲ့တယ်လို့ဆိုပါတယ်အဲ့ဒီတိုက်ခိုက်မှုအတွင်းစစ်သွေးကြွနေရာလောက်တေဆုံးခဲ့ပြီးအတော်များများကိုလည်းဖမ်းဆီးမိလိုက်တယ်လို့ပြည်နယ်လွတ်တော်အမှပြောတာကိုကိုကာပြီးနိုင်ဂျီးရီးယားနိုင်ငံထုတ်
တပ်ဖွဲ့တွေကိုဖွဲ့စည်းထားကြပါတယ်။နိုင်ဂျီးရီးယားစစ်တပ်ကသူတို့ကိုကာကွယ်ဖို့အတွက်လုံလောက်အောင်လှုပ်ဆောင်ပေးခြင်းမရှိဘူးလို့ဒေသခံတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာ2009ခုနှစ်စက်တင်ဘာ11ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့အဖြစ်ကိုအမှတ်ရစေမဲ့ပြလိုက်တစ်ခုကိုနယူးယောက်မြို့မှာဒီကနေ့ကြာသာရင်းနှီးမှာစတင်ဖွင့်လှစ်မှာဖြစ်ပါတယ်။
အယ်ကာအိုင်ဒါအကြမ်းဖက်သမားတွေကလေယာဉ်တွေကိုအပိုင်းစီးပြီးတော့ဝင်တိုက်ခဲ့လို့ပြောကြားသွားခဲ့တဲ့ဝေါ်ထရိတ်စင်တာမိုးမျော်တိုက်ကြီးနှစ်ခုရှိတဲ့နေရာမှာပြတိုက်လုပ်ထားတာပါ။ဒေါ်လာတန်း900အကုန်ကျခံပြီးတော့စက်တင်ဘာ11ရက်အောက်မေ့ပွဲပြတိုက်နဲ့အဆောက်အဦးကိုနှစ်နဲ့ချီကြားအောင်လို့ဆောက်လုပ်ခဲ့ကြပါတယ်။ဒီဇိုင်းပုံစံအငင်းပွားမှုတွေ၊စောင့်လုပ်ရေးကြမ်းကြာနှ
ါကတော့မြေအောက်မှာဖြစ်ပါတယ်။ World Trade Center အဆောက်အဦကြီးစီကနေပျက်စီးနေတဲ့တမနီအပိုင်းအဆကြီးကိုလည်းတိုက်ခိုက်ခံရတာကိုအမှတ်ရစေဖို့အတွက်ပြားလိုက်မှာပြသထားပါတယ်။တိုက်ခိုက်ခံရမှုမှာသေဆုံးသွားသူတွေရဲ့ဓာတ်ပုံတွေသူတို့ကိုကယ်တင်နိုင်ဖို့အတွက်လက်ရည်နဲ့ရေးခဲ့ကြတဲ့စာရီအပြင်တိုက်ခိုက်မှုအဖြစ်ဆိုးကြီးဖြစ်ခဲ့တဲ့နေတော့ကအဖြစ်အပျက်တွေကိုကဘာတော်ဝန်ကလူတွေမှတ်မှတ်ရရပြန်ပြောထားတာတွေကိုလည်းပြတိုက်မှာကြီးရှုနိုင်မှာဖြစ်ပါတယ်။တခါ The Rise of Al-Qaeda ဆိုတဲ့မှတ်တမ်းပြရုပ်ရှင်တွေကိုလည်းပြသထားမှာဖြစ်ပါတယ်။အသစ်ဆောက်လုပ်နေတဲ့ One World Trade Center အဆောက်အဦကိုလည်းပြလိုက်တဲ့အဝင်ရောအထွက်မှာပါမှန်ခေါမိုးကနေပြီးတော့လှမ်းမြင်နိုင်ပါတယ်။2000ခုနှစ်ကဒီအကြမ်းဖက်သမားတွေကလေယာဉ်တွေကိုပြန်မေးဆွဲပြီးတော့တိုက်ခိုက်မှုတွေကြောင့်လူပေါင်း 3000 နီးပါးသေဆုံးခဲ့ပါတယ်ရှင်။
View American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz 5.32 kHz 6.25 MHz 5.39 kHz 9.25 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တံကသတင်းတွေကိုဆက်လက်ကြည့်ညာပေးနေပါရခင်ဗျာတောင်တူပင်လယ်ပြင်အတွင်ပြင်နာနဲ့တရုတ်တို့အကြရေးပိုင်းနဲ့အငင်းပွားမှုဖြစ်ပေါ်နေတာရဲ့နောက်ဆက်တွဲအဖြစ်ပြင်နာနိုင်ငံထဲမှာတရုတ်ဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပေါ်နေတာကြောင့်ပြင်နာနိုင်ငံမှာရှိနေတဲ့တရုတ်နိုင်ငံသားတွေကမ္ဘောဒီးယားနိုင်ငံထဲထွက်ပြေးနေကြပါတယ်။အခုသတင်းပတ်အတွင်းတရုတ်နိုင်ငံသားအများအပြားကမ္ဘောဒီးယားနိုင်ငံထဲကိုထွက်ပြေးဝင်ရောက်လာကြတယ်လို့ဖနွန်ပင်မြို့မှာရှိတဲ့ဗီယက်နမ်တန်ယုံပြောခွင့်ရထရွန်ဗန်ထောင်းက VOA ခမာဌာနကိုပြောပါတယ်။တရုတ်နိုင်ငံသားတွေဗီယက်နမ်နိုင်ငံထဲကမောင်းထုတ်တာမဟုတ်ဘဲသူတို့သဘောနဲ့သူတို့ထွက်လာကြခြင်းသာဖြစ်တဲ့အကြောင်းထရန်ဗန်ထောင်းကပြောဆိုလိုက်ပါတယ်။တရုတ်လူမျိုးဘယ်နှစ်ယောက်လောက်ထွက်ပြေးလာကြသလဲဆိုတဲ့အရေးအတွက်အတိအကျကိုမသိနိုင်သေးသလိုကမ္ဘောဒီးယားနိုင်ငံကလည်းဒီကိစ္စနဲ့ပတ်သက်လို့ပြောဆိုဖို့ညှင်းဆုံနေပါတယ်။ဗီယက်နမ်နိုင်ငံတောင်ပိုင်းမှာရှိတဲ့တရုတ်နဲ့ထိုင်ဝမ်ဆက်ရုံတွေကိုအုပ်စုဖွဲ့ဝင်ရောက်တိုက်ခတ်ပြီးနောက်ပိုင်းအခုလိုတရုတ်လူမျိုးတွေထွက်ပြေးလာကြတာဖြစ်ပါတယ်။ဒီတော့တွင်ကမ္ဘောဒီးယားနိုင်ငံအခြေစိုက်ခမာဗီယက်နမ်အသင်းဝင်တွေအနေနဲ့ဖနွန်ပင်မြို့မှာရှိတဲ့တရုတ်တန်ယုံအပြင်မှာအခုသတင်းပတ်အတွင်းဆန္ဒပြသွားမယ်လို့အဖွဲ့ကောင်းဆောင်ဆမ်ချီကပြောပါတယ်။
ဗီယက်နမ်နိုင်ငံတောင်ပိုင်းမှာဒီနိုင်ငံသားသားပိုင်းဆက်ရုံတွေကိုထောင်ထဲချတဲ့ဗီယက်နမ်တွေမီးရှို့ဖျက်ဆီးခဲ့ပြီးတဲ့နောက်မှာအခြေအနေဟာဆက်လက်တင်းမာနေဆဲဖြစ်ပါတယ်။ဘင်ဒေါင်းပြည်နယ်တောင်ပိုင်းမှာအင်္ဂါနေ့နောက်ပိုင်းတုန်းကထောင်ထဲချတဲ့ဆက်ရုံအလုပ်သမားတွေကအလုပ်ခွင်တွေကနေထွက်လာပြီးတော့တရုတ်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။နောက်ပိုင်းမှာကိုရီးယားနဲ့ထိုင်ဝမ်ပိုင်းဆက်ရုံတွေအပါအဝင်ဆက်ရုံပေါင်းတရာစင်ကျော်ကိုစုပူသူတွေကမီးရှို့ဖျက်ဆီးဝင်ရောက်လူရက်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့တုန်းကတော့အဲ့ဒီ area မှာရှိနေတဲ့ဆက်ရုံတော်တော်များများပိတ်ထားခဲ့ပြီးတော့အထီးကရုံးနှိမ့်နေရေးရဲတွေကအခြေအနေကိုထိန်းနိုင်ဖို့ကြိုးစားခဲ့ပါတယ်။ဘင်ဒေါင်းပြည်နယ်မှာလူပေါင်း200ကျော်ကိုရဲကဖမ်းဆီးခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့အခြေအနေဟာမတည်ငြိမ်သေးဘူးလို့ထိုင်ဝမ်စီးပွားရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌကပြောပါတယ်။သူရဲ့စီးပွားရေးလုပ်ငန်းနဲ့ဒေသခံပြည်သူတွေကြားမှာကောင်းမွန်တဲ့ဆက်ဆံရေးရှိနေရတဲ့အခုလိုမျိုးအခြေအနေတွေဖြစ်ခဲ့တဲ့အပေါ်မှာထိတ်လန့်ရတယ်လို့လည်းပြောပါတယ်။တခါတခြားပြည်နယ်တွေမှာလည်းအလားတူအဖြစ်ပျက်တွေဖြစ်နေတယ်လို့လူမှုကွန်ရက်တွေပေါ်မှာဖော်ပြခဲ့ပေမဲ့လည်းတိကျအတည်ပြုနိုင်ခြင်းမရှိပါဘူး။တောင်တရုတ်ပင်လယ်ထဲကတရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံလုံးကပိုင်ဆိုင်တယ်လို့ပြောနေတဲ့နေရာမှာတရုတ်ကရေနဲ့ရေနံတူးစင်လာရောက်ထားရှိတဲ့ကိစ္စကိုမကျေနပ်ကြတဲ့အတွက်အခုလိုဗီယက်နမ်နိုင်ငံမှာဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပါတယ်ရှင်။
ဖိလစ်ပိုင်နဲ့တရုတ်နိုင်ငံအကြားရေးပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကကြောက်တန်းနေနေရမှာတရုတ်တို့ကကျွန်းတည်ဆောက်နေတယ်လို့ဖိလစ်ပိုင်ကပြောပါတယ်။အဲ့ဒီနေရာဟာဖိလစ်ပိုင်နိုင်ငံပလဝန်ခရိုင်နဲ့မိုင်180ကျော်ဝေးတယ်လို့ဆိုပါတယ်။ဂျွန်ဆွန်တောင်ပိုင်းကြောက်တန်းစုလို့ခေါ်တဲ့အဲ့ဒီနေရာမှာ အဲ့ဒီနေရာကကြောက်တန်းနေဖော်ထုတ်ခြင်းမပြုဘဲတရုတ်အစိုးရကိုပြီးခဲ့တဲ့လအတွင်းကန့်ကွက်စာပို့ထားပြီးဖြစ်တယ်လို့ဖိလစ်ပိုင်အစိုးရကပြောပါတယ်ဖိလစ်ပိုင်ရဲ့ကန့်ကွက်မှုကိုတရုတ်အစိုးရကပယ်ချလိုက်ပြီးကြောက်တန်းနေကြပြုလုပ်နေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေဟာပုံမှန်လုပ်ရိုးလုပ်စဉ်ဖြစ်ပြီးတော့ဖိလစ်ပိုင်နဲ့မဆိုင်ဘူးလို့ပြောဆိုပါတယ်ဒီဒေသကိုဗီယက်နမ်ကလည်းပိုင်ဆိုင်ကြောင်းပြောဆိုနေတဲ့အတွက်သက်ဆိုင်သူအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ဖို့ဖိလစ်ပိုင်ကတောင်းဆိုထားပါတယ်
မြောက်ကိုရီးယားနိုင်ငံမှာတော့အထူးစီးပွားရေးဆောင်တိစောက်ဖို့လုပ်ငန်းတွေစတင်လှုပ်ဆောင်နေပြီးတော့စီးပွားရေးဆောင်73ခုအတွက်မြေနေရာတတ်မှတ်ပြီးနေပြီလို့မြောက်ကိုရီးယားစီးပွားရေးဆိုင်ရာကျွမ်းကျင်သူကပြောပါတယ်ရှင်
။လုပ်ငန်းတွေ90လောက်ကအမေရိကန်သမ္မတကတော့ Jacqueline Kennedy ကအိုင်ယာလန်ကခရီးယံဘုန်းကြီးတစ်ပါးကိုရေးသားယဉ်ဖွင့်ခဲ့တဲ့စာပေါင်း33စာကို Dublin မြို့ကကောလိပ်ကျောင်းတစ်ခုမှာတွေ့ရှိခဲ့ပါတယ်ခင်ဗျာ။
2014ခုနှစ်မေလ15ရက်ကြာသပတေးနေ့နေ့ပိုင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်စုမြတ်မွန်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးမြန်မာပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့အကြောင်းဖော်ပြထားတဲ့အစီရင်ခံစာတစ်အကြောင်းနဲ့စတင်ပြရစီပြည်ကလည်းနှစ်အတွင်းကမ္ဘာလူဦးရေ 33.3 သန်းဟာအကြမ်းဖက်မှုတွေနဲ့ပြိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခသည်တွေဖြစ်နေကြရတဲ့အကြောင်းအစီရင်ခံစာအသစ်တစ်ရပ်မှဖော်ပြပါတယ်။မြန်မာနိုင်ငံမှာလည်းမကြာသေးခင်နှစ်တွေကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပြိပက္ခတွေကြောင့်လူဦးရေ6သိန်းကျော်ဟာပြည်တွင်းမှာအိုးအိမ်စွန့်ခွာဒုက္ခသည်တွေဖြစ်နေကြရတယ်လို့ဆိုထားပါတယ်။ထူးခြားချက်ကတော့မြန်မာနိုင်ငံကပြည်တွင်းဒုက္ခသည်တချို့စီကိုနိုင်ငံတကာအကူအညီပေးရေးကိစ္စတွေမှာအကန့်အသတ်တွေနဲ့ကြုံနေရတာပဲဖြစ်တယ်လို့ဆိုပါတယ်။အစီရင်ခံစာမှာပါတဲ့မြန်မာနိုင်ငံအကြောင်းကိုတော့ကိုသားညုံဦးကပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်ရှမ်းပြည်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေပြိပက္ခတွေကြောင့်အခုနှစ်ပိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာတဲ့ဒုက္ခသည်တွေဖြစ်လာတယ်ဆိုပြီးတော့ဒီနော်ဝေးနိုင်ငံခြေစိုက်ဒုက္ခသည်များကောင်စီရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။2013ခုနှစ်အကုန်ပိုင်းမှာပြည်တွင်းဒုက္ခသည်6သိန်း4000ကျော်ရှိခဲ့ပြီးတော့အဲ့ဒီတဲ့ဒီမြန်မာနိုင်ငံရဲ့ရှေ့တောင်ဘက်ကဒုက္ခသည်လူဦးရေ၄သိန်း၊ကချင်နဲ့ရှမ်းပြည်မြောက်ပိုင်းကဒုက္ခသည်လူဦးရေ96,000ကျော်ပါဝင်ပါတယ်။ကျန်တဲ့ထဲကဒီလူဦးရေ3,300ကျော်ဟာရခိုင်ပြည်နယ်အတွင်းမှာဖြစ်ပြီးတော့မြန်မာနိုင်ငံအလယ်ပိုင်းမှာတော့ပြည်တွင်းဒုက္ခသည်9,400ရှိတယ်ဆိုပြီးဖော်ပြပါရတယ်။ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံအလယ်ပိုင်းကဒုက္ခသည်တွေကတော့ဘာသာရေးပြိပက္ခတွေကြောင့်အိုးအိမ်စွန့်ခွာရသူတွေဖြစ်ပြီးတော့ကြံဒေသတွေကတော့စစ်ပွဲတွေကြောင့်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်ပြင်းပြောင်းလဲမှုတွေကြောင့်တိုးတက်လာမှုတွေရှိပေမဲ့ပြိပက္ခတွေရှိနေစေဖြစ်တာမို့လို့ပြည်တွင်းဒုက္ခသည်အရေအတွက်ဟာကြမတော်တာဖြစ်တယ်လို့မြမလူခွင့်လူရှားသူတွေကပြောပါတယ်။အဓိကအချက်ကတော့ဒီအပြစ်ခတ်ရက်စေးရေးမရသေးတဲ့နေရာတွေမှာတိုက်ပွဲတွေရှိနေတာမို့ကြေးရွာအိုးအိမ်ထွက်ပြေးနေရသူတွေရှိနေတယ်လို့ USCB American ခြေစိုက်ဒီမြမဒီမိုကရေစီလှရှားမှုအဖွဲ့က Myra Dagibo က VOA ကိုပြောပါတယ်
။အဲဒီအပြစ်ခတ်ရက်စေးရေးမဟုတ်စမရထားဘူးဆိုရောပါပဲဖြစ်ဖြစ်IDP လူကြီးတော့များလာပါပဲ။ဒီချိန်တိုင်းအနောက်ဖက်မှာရခိုင်ပြည်နယ်ဖက်မှာလည်းအဲ့လိုမျိုးပဲဘာသာရေးပြစ်ခတ်ပေါ့နော်အဲ့ဒီကိစ္စအတွက်ကြောင့်ဟိုကရိုဟင်ဂျာတွေကတော့အရင်ကနေတဲ့နေရာဒေသတွေလည်းမနေနိုင်ဘဲနဲ့ဟို IDP ဖြစ်သွားတာပေါ့နော်ဒီထက်တခြားနေရာဒေသဥပမာကျွန်တော်တို့ကရင်ပြည်နယ်မူပြည်နယ်ဖက်မှာဆိုရင်လည်းIDP နံပါတ်တွေများလာတယ်ကအတွက်ကြောင့်လည်းဆိုတော့ဒီသိန်းတဲ့ကိစ္စတွေပါတယ်ပြီးတော့တစ်ချိန်တည်းဟိုဆက်ပေါ့နော် economic development
မြန်မာနိုင်ငံမှာအပြောင်းလဲတွေရှိလာပြီးတော့ပွင့်လင်းလာတဲ့အခြေအနေကြောင့်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုတွေဖွံ့ဖြိုးမှုအထောက်ပံ့တွေတိုးလာသလိုပဲပြည်တွင်းဒုက္ခသည်တွေအတွက်ထောက်ပံ့မှုအခြေအနေဟာလည်းတိုးတက်လာတယ်လို့အစည်းအဝေးဆောင်မှာဖော်ပြပါရတယ်။ဒါပေမဲ့လို့ဒုက္ခသည်တွေရဲ့အမှန်တကယ်လိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းပေးဖို့ရမှာတော့ဒုက္ခသည်တွေနဲ့ဆွေးနွေးညှိနှိုင်းတာ၊ကူညီရေးအစီအစဉ်တွေမှာဒုက္ခသည်တွေကိုယ်တိုင်ပါဝင်ခွင့်ရတာဒီကိစ္စတွေမှာတော့လှုပ်ဆောင်စရာတွေလိုသေးတယ်လို့အစည်းအဝေးဆောင်မှာထောက်ပြပါရတယ်။မရာဒဂီပေါ်ကလည်းအခုဒီနောက်ပိုင်းမှာအကူအညီပေးရေးဝန်ထမ်းတွေကိုကန့်သတ်မှုတွေလုပ်တာနောက်စောင့်ကြည့်မေးမြန်းတာတွေကြောင့်လူသားချင်းစာနာကူညီရေးလုပ်ငန်းတွေမှာလွတ်လပ်မှုအားနည်းနေတယ်လို့ပြောပါရတယ
်။အဲဘာလုပ်တာလဲဘာတွေသွားတာလဲဘာတွေပြောတာလဲအများကသူတို့ဟိုဒါဟိုအနောက်မှာတဲရောက်လိုက်တာပဲ။အဲ့လိုမျိုးဆိုရင်တော့အလုပ်လုပ်တဲ့လူတွေကလည်းဘာမှဟိုလုံးဝမရှိတော့ဘူးလေ။
တချိန်တည်းမှာလည်းပဲဒီ IDP လို့ခေါ်တဲ့ဒီဒုက္ခသည်တွေကိုအကောက်အွယ်ပေးနိုင်မဲ့အစိုးရမူဝါဒတွေဒါမှမဟုတ်ဥပဒေမျိုးတွေမရှိဘူးလို့လည်းထောက်ပြပါရယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေနောက်ကချင်နဲ့ရှမ်းပြည်နယ်အတွင်းကပြိပက္ခတွေကိုအဆုံးမသတ်နိုင်တာကြောင့်အဲ့ဒီဒေသကပြည်တွင်းဒုက္ခသည်တွေရဲ့အခြေအနေဟာပိုပြီးတော့ဆိုးဝါးလာနေတယ်လို့အစင်ကံသာမှာဖော်ပြပါရယ်။ဒီကမ္ဘာလုံးနဲ့ပတ်သက်လို့ကတော့အခုဒီ2013ခုနှစ်မှာဒုက္ခသည်အရေအတွက်ဟာလူဦးရေ 33.3 သန်းအထိတိုးလာခဲ့ပြီးတော့ဒီကိန်းဂဏန်းဟာဆိုလို့ရှိရင် 1989 ခုနှစ်ကစပြီးပြည်တွင်းဒုက္ခသည်တွေကိုနိုင်ငံတကာကမှတ်တမ်းပြုလာရမှာအများဆုံးကိန်းဂဏန်းဖြစ်တယ်လို့နော်ဝေးဒုက္ခသည်များကောင်စီကအတွင်းမှုချုပ် Jan Egeland ကပြောခဲ့ပါတယ်
။ It is worse than the bleakest and blackest hours of the 1990s.
Bosnia Balkan data နဲ့ Rwanda Congo data မှာမျိုးပြုံးတပ်ဖြတ်မှုတွေရှိခဲ့တဲ့1990ဝန်းကျင်တုန်းကအတော်ကြီးကိုဆိုးရတဲ့အခြေအနေနဲ့အခုဟာကပိုဆိုးပါတယ်အဲ့ဒီအချိန်တုန်းကကမ္ဘာမှာပြည်တွင်းဒုက္ခတွေဥယျာဉ်28တန်းရှိခဲ့ပြီးနောက်ပိုင်းအရေအတွက်ကျခဲ့ပါတယ်။2000ခုနှစ်ကနေစရင်ပြည်တွင်းဒုက္ခတွေအရေအတွက်တိုးလာပါတယ်။လွန်ခဲ့တဲ့နှစ်လောက်တုန်းကတော့အဆိုးဆုံးအရေအတွက်ဖြစ်လာပါတယ်
။ဒါကြောင့်လည်းဒီတန်းနဲ့ချီတဲ့ဒုက္ခတွေရဲ့ဒီဒုက္ခဆင်းရဲမှုတွေအဆုံးသတ်နိုင်ဖို့အတွက်ကမ္ဘာနိုင်ငံတွေအနေနဲ့ပို့ပြီးတော့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားဖို့လိုမယ်ဆိုပြီးတော့ယန်အဂလန်ကတိုက်တွန်းခဲ့ပါတယ်။အခုဒီအစင်ကစားပါပြည်တွင်းဒုက္ခသည်များအရေးအတွက်မှာတော့ဆီးရီးယားနိုင်ငံကအများဆုံးဖြစ်ပြီးတော့သူ့နောက်ကဆိုရင်တော့ကိုလံဘီယာ၊နိုင်ဂျီးရီးယား၊ကွန်ဂို၊ဆူဒန်နိုင်ငံတို့ရှိကြပါတယ်။2013ခုနှစ်အတွင်းမှာတော့ပြည်တွင်းဒုက္ခသည်အရေးအတွက်ဟာ 8.2 တန်းတိုးလာတာဖြစ်တယ်ဆိုပြီးတော့အစင်ကစားမှာဖော်ပြပါရတယ်။အဲ့ဒီထဲကဒီ43ရာခိုင်နှုန်းကတော့ဆီးရီးယားနိုင်ငံကဖြစ်ကြပါတယ်ခင်ဗျာ
။ကိုသားညုံပြောပြခဲ့တာပါ။အခုတခါတော့ထိုင်းနိုင်ငံရေးမတည်ငြိမ်မှုကနေပြီးတော့ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေပေါ်ဘယ်လိုရိုက်ခတ်မှုရှိသလဲဆိုတာကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံရဲ့မတည်ငြိမ်မှုတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေပါဖြစ်ပေါ်လာနေပြီးအခြေအနေပိုးပြီးတင်းမာလာနေတဲ့အတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေထိုင်းနိုင်ငံရေးထဲမှာမပါဝင်မပတ်သက်ချဖို့လုံခြုံရေးသတိရှိရှိနဲ့နေထိုင်သွားလာကြဖို့အလို့သမားအရေးတာဝန်ရှိသူတွေကတတိပေးထားပါတယ်။လက်ရှိထိုင်းအစိုးရကိုထောက်ခံသူနဲ့အစိုးရစန့်ကျင်သူတွေကြားအပြန်အလှန်ဆန္ဒပြနေကြတဲ့ထိုင်းနိုင်ငံရေးပြည်ပခရဲ့ရိုက်ခတ်မှုတန်းကိုထိုင်းနိုင်ငံရောက်ရွှေပြောင်းအလို့သမားတွေနဲ့မြမစီပွားရေးလုပ်ငန်းရှင်တွေခံနေကြရတာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါအောင်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့အထင်ကရနေရာတွေမှာအနီးဝစ်ဆန္ဒပြသူတွေနဲ့အဝါရောင်ဆန္ဒပြသူတွေအပြန်အလှန်ဆန္ဒပြနေကြပါတယ်။အနီးဝစ်တွေထောက်ခံတဲ့ထိုင်းဝန်ကြီးချုပ်ရင်လက်ရှင်တော်ဝက်ယာရုကနေရက်ဆိုင်ခံလိုက်ရပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်အသေးပြောင်းလဲခန့်အပ်လိုက်ပေမဲ့အစိုးရထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားတင်းမာလာနေတဲ့အနေအထားမှာထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးစိုးရိမ်စရာဖြစ်လာရုံသာမကအလုတ်ကိုင်းစီးပွားရေးတွေမှာပါထိခိုက်ကုန်ရတာဖြစ်ပါတယ်။ဒီလိုမျိုးထိုင်းနိုင်ငံတွင်နိုင်ငံရေးတင်းမာမှုတွေဖြစ်လာတဲ့အနေအထားမှာထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့မိမိတို့ရဲ့လုံခြုံရေးကိုခရီးဆိုင်ဖို့ထိုင်းနိုင်ငံရေးတွေမှာမပါဝင်မပတ်သက်ကြဖို့ရွှေပြောင်းလူသမားတွေအရေးပေါ်ခေါ်ဆိုနိုင်တဲ့ဆက်သွယ်ရေးလိုင်းရဲ့မြန်မာတာဝန်ခံဦးမော်ရစ်ကသတိပေးပြောဆိုလိုက်ပါတယ်
။ကျွန်တော်တို့မြန်မာအလုပ်သမားတွေကတော့သက်ဆိုင်ရာဒီ NGO အဖွဲ့အစည်းတွေကတော့သူတို့နဲ့နီးစပ်နေနေကြတယ်မှာရှိတဲ့နေရာတွေမှာတော့အများအားသူတို့လုပ်သမားတွေကိုတော့တန်လန့်မှုတွေတော့ရှိတယ်ပေါ့ဒီလိုအခြေအနေမျိုးမှာဒီလိုမျိုးကနေကင်းဝင်နိုင်ဖို့ပေါ့သူတို့နဲ့တွားရတော့ပတ်သက်ပြီးတော့မဝင်ရောဖို့ပေါ့လေ
ထိုင်းနိုင်ငံတွင်မှာအုပ်ချုပ်သူအစိုးရအပြောင်းလဲတွေမကြာခဏရှိသလိုပဲနိုင်ငံရေးမတည်မငြိမ်ဖြစ်လာတာနှစ်ကြာရှည်လာတာနဲ့အမျှရွှေပြောင်းလူသမားတွေလုကင်နေတဲ့ထိုင်းလုပ်ငန်းရှင်တွေလည်းစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့အနေအထားကြောင့်အရေးပေါ်လိုက်နေကနေတဆင့်အလုပ်သမားတွေဘက်ကအကူအညီတောင်းလာတာတွေများလာတယ်လို့လည်းဦးမော်ရစ်ကပြောပြပါတယ်
လက်ရှိအခြေအနေဖြစ်နေတဲ့ပုံမှန်မူတည်ပြီးတော့အလုပ်သမားတွေအတွက်အခက်အခဲတစ်ခုကတော့ဗာလဲဆိုတော့လေးနှစ်သက်တမ်း passport ကုန်နေတဲ့လူတွေရဲ့အတွက်ကိုပြန်ပြီးတော့သက်တမ်းတိုးဖို့အနေထားကလက်ရှိထိုင်းဆိုရကတော့သူတို့ရက်ပေါင်း180လို့ခေါ်တဲ့6လအထိတော့သက်တမ်းခိတ္တခဏယာယီတိုးထားပေးတယ်ပေါ့လေဒီရက်ပေါင်း180ကိုတိုးနိုင်ဖို့အတွက်ကိုတော့ကျွန်တော်တို့ရဲ့ hotline ကနေပြီးတော့မှအမြဲတမ်းသူတို့ကိုမေးလာတဲ့အပေါ်မှာအများအားကျွန်တော်တို့ကိုအကြံဉာဏ်ပေးပြီးတော့မှဒီချက်လက်လေးပေးပါရခင်ဗျာ
ထိုင်းနိုင်ငံတွင်ကအပြန်အလှန်ဆန္ဒပြမှုတွေကြားမြန်မာအလုပ်သမားတွေအထူးသတိထားရမယ့်အချက်ကတော့ထိုင်းနိုင်ငံရေးလှုပ်ရှားမှုတွေဆန္ဒပြပွဲတွေမှာမပါဝင်မပတ်သက်ကြဘူးအလေးနဲ့ထားသတိပေးလိုတယ်လို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒါရိုက်တာဦးကျော်တောင်းကပြောပါတယ
်ကျွန်တော်တို့မနေရရတဲ့အခြေအနေအရဆိုလို့ရှိရင်အနီးတွေဖက်ကနေပြီးတော့အရင်တည်းကလူရဲတွေပြပေါ်တဲ့ဒီမြန်မာအလုပ်သမားတွေကိုမှားယမ်းပြီးတော့ထည့်တာတွေရှိတယ်ပြီးတော့တချို့အနီးဖက်မှာပါတဲ့လုံငန်းရှင်တွေကိုအဲ့ဒီနေရာရင်းကြီးတွေဝတ်ပြီးတော့ကားနဲ့တင်ပြီးတော့လူရဲပြဖို့တွေထွက်ခိုင်းတာတွေရှိတယ
်စီးပွားရေးမကောင်းလို့ထိုင်းနိုင်ငံတွေကဆက်ယုံအလုပ်ယုံတချို့မှာမြန်မာလုံသားမားတွေအလုပ်ရနာခံခဲ့ရတာတွေနောက်အချိန်မိုမစင်းရတော့ဘဲနဲ့လူအားကထိခိုက်တာတွေလည်းကြုံနေရတယ်လို့ဦးကျော်တောင်းကဆိုပါတယ်နိုင်ငံရေးတည်မှမှုတွေကြောင့်အကြမ်းဖက်တိုက်ခတ်တဲ့အခြေအနေအထိဖြစ်ပေါ်လာနေတဲ့အတွက်လည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့အလုပ်သမားတွေလုံခြုံရေးခရီးဆိုင်ကြဖို့ခရီးသွားလာမှုတွေမှာဆင်ကျင်ကြဖို့အလုပ်သမားအဖွဲ့တွေကသတိပေးနှိုးဆော်မှုတွေလှုံ့ဆော်နေပါတယ်။ဆန္ဒပြပွဲတွေရှိတဲ့နေရာတွေကိုသွားလာကြတဲ့အခါမှာလည်းထိုင်းပြည်သူလူထုအနေနဲ့ရောနိုင်ငံသားခရီးသွားတွေပါမိမိတို့ရဲ့လုံခြုံရေးကိုအထူးခရီးဆိုင်ကြပါလို့ထိုင်းဆိုရကရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်သတိပေးမှုတွေကိုလည်းပြုလုပ်နေပါတယ်ရှင်။
ကရရှိမြတ်ခင်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေဟာအစောပိုင်းကာလကလောက်တက်တက်ကြွကြွမရှိတော့ဘူးအချိန်ရောကြလာတယ်ဆိုတဲ့သုံးသပ်ချက်တွေရှိနေပါတယ် သောရရှင်ဘယ်လိုသဘောအားကြပါလဲတခါတိုင်းသားတွေနဲ့ပြန်လဲသိမြည်အလားအလာကောအရှင်အဟုန်နဲ့ရှေ့ကိုတူတက်နေတယ်လို့ထင်ကြပါသလားအတားအဆီးတွေရှိနေရင်ဘယ်လိုကြော်ဖြတ်ရမလဲဆိုတာအခုလာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554fax number 2323255552ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်။ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။နိုင်ဂျီးရီးယားနိုင်ငံမှာចောင်းသူ300နီးပါးကိုအစ္စလာမစ်အစွန်းရောက်ဘိုကိုဟာရမ်အဖွဲ့ကပြန်ပြီးဆွဲခဲ့တာနဲ့ပတ်သက်ပြီးကဘာတဝမ်းစန့်ကျင်ဆန္ဒပြမှုတွေတိုးပွားလာနေပါတယ်။ပြည်တွင်းနိုင်ငံပါရီမြို့အပါအဝင်ကဘာမြို့ကြီးအတော်များများမှာအင်္ဂါနေ့ကအမျိုးသမီးကာကွယ်စောင့်ရှောက်ရေးဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။မိန်းကလေးတွေကိုအခုလိုပြန်ပြီးဆွဲမှုတွေဟာအာဖရိကတိုက်ရဲ့လူဦးရေအများဆုံးဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံအတွင်းဘာသာရေးလူမှုရေးစီးပွားရေးကွယ်လှမ်းမှုတွေနဲ့အဆင့်ကွာခြားမှုတွေကိုဖော်ပြနေခြင်းဖြစ်ပါတယ်။အစိုးရအနေနဲ့ဒီလိုအကြမ်းဖက်မှုတွေကိုထိထိရောက်ရောက်မတားဆီးနိုင်တဲ့အတွက်နိုင်ဂျီးရီးယားနိုင်ငံသားတွေမကြေမနက်ပို့ပြီးတော့ဖြစ်လာနေကြတဲ့အကြောင်း VOA သတင်းတောက်ဇလတိကဟုတ်ပြီးပို့တဲ့သတင်းကိုတော့ဦးတန်းလွင်ထွန်းကတင်ပြပေးပါမယ်ရှင်။
ပြင်သစ်သမရဂရောဟောင်းနေဖြစ်တဲ့ကာလာဘရိုနီရှာကိုဇီနဲ့ဗလာရီထရီဝီလာတို့ကပြန်ပေးဆွဲခံထားရတဲ့နိုင်ဂျီးရီးယားចောင်းသူလေးတွေပြန်လွှတ်ပေးရင်းနဲ့ကဘာတလွားအမျိုးသမီးအခွင့်အရေးကာကွယ်ရေးအတွက်ပါရီမြို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်ဆန္ဒပြပွဲကိုဥဆောင်စီစဉ်ခဲ့သူကရုပ်ရှင်ဒါရိုက်တာလီဆာအာဇူလော့စ်ပ
ါ Je suis enfin
ဒီကိစ္စမှာကဘာတလွားဆရာထက်သန်မှုရှိလာတာကိုကျွန်မဝမ်းသာပါတယ်ကဘာတဝမ်းလုံးကြားမှဒန်းတူအခွင့်အရေးရှိရမယ်လို့ကျွန်မမြင်ပါတယ်ငယ်ရွယ်တဲ့ចောင်းသူလေးတွေကိုចောင်းစာတင်ခန်းတွေကနေအတင်းခေါ်ထုတ်သွားတာအသက်၈နှစ်၉နှစ်မှာမိဘတွေစီကနေအာရမလူယူပြီးတော့အတင်းယောက်ျားပေးစားပစ်တာမျိုးတွေမရှိသင့်ပါဘူးဒါဟာမရိမှုကိုတရားဝင်ဖြစ်အောင်လုပ်နေတာပါပဲသိပ်ပြီးတော့ဆက်ဆုပ်စရာကောင်းပါတယ
်ဝါရှင်တန်မှာအလဲပတ်ရောက်နေတဲ့ပြင်သစ်နိုင်ငံသားဤဝန်ကြီးလော်ရန့်ဖာဗီယပ်စ်ကလည်းနိုင်ဂျီးရီးယားအစ္စလာမစ်အစွန်းရောက်ဘိုကိုဟာရမ်အဖွဲ့ကိုအပြစ်တင်ပါတယ်
တန်ဒီဆွေးထားတဲ့ကျောင်းသူလေးတွေကိုကျွန်းအဖြစ်ရောင်းစားပြစ်မယ်အသက်9နှစ်လောက်ပဲရှိသေးတဲ့ကောင်မလေးကိုမရအဖြစ်သိမ့်ပိုက်မယ်လို့ပြောင်းပြောပြီးဟာသတောင်လုပ်နေတဲ့ဘိုကိုဟာရမ်ခေါင်းဆောင်ရဲ့ဗီဒီယိုကိုခင်ဗျားတို့လည်းမြင်ပြီးသားဖြစ်မှာပ
ါပြီးခဲ့တဲ့တစ်ပတ်ကလည်းဘိုကိုဟာရမ်လက်နက်ကိုင်တွေဟာကင်မရွန်နယ်စပ်အနီးနိုင်ဂျီးရီးယားနိုင်ငံထဲကကမ်ဘာရူနာဂလာကျေးရွာကိုဝင်ပြီးပစ်ခတ်ခဲ့လို့လူပေါင်း120ကျော်သေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်။ဒီလိုအကြမ်းဖက်ခံခဲ့ရတဲ့ရွာသားတွေကိုနိုင်ဂျီးရီးယားအစိုးရကဘာကြောင့်မကူညီရသလဲလို့ဒေသခံကုန်သည်တူကမေးခွန်းထုတ်ပါတယ
်။ဘလို့စင်မှာတော့ကျွန်တော်တို့မှစားစရာလည်းမရှိတဲ့အပြင်တခြားဘာမှလည်းမတက်နိုင်ဘူး။ပုံမှန်အကျန်းစားတွေကိုတော့ကင်မရွန်နယ်စပ်ကနေဈေးအဆမတန်ပေးပြီးဝယ်စားနေကြရပါတယ်။တကယ်တမ်းကျွန်တော်တို့ကာကွယ်ဆက်လျှောက်ပေးရမယ်စစ်သားတွေကိုလည်းဒီနီးနားတွိုက်မှာဘယ်မှမမြင်ရတာကိုလည်းကျွန်တော်တို့ကတော့မချေနှက်ပါဘူ
းအဲ့လိုနိုင်ဂျီးရီးယားအစိုးရဘက်ကအကူအညီမရနိုင်ဘူးဆိုတာကိုသဘောပေါက်တဲ့အတွက်နေဆက်ကနိုင်ဂျီးရီးယားနိုင်ငံသားအများအပြားကင်မရွန်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေကြပါတယ်နိုင်ဂျီးရီးယားရဲ့အကြီးဆုံးမြို့ကြီးဖြစ်တဲ့လေဂို့စ်မြို့မှာတော့လူတွေကပြန်ပေးဆွဲခံထားရတဲ့ចောင်းသူလေးတွေကိုရှာဖွေကယ်တင်နိုင်ရေးမှာအမေရိကန်ဗြိတိန်တရုတ်အပါအဝင်ကမ္ဘာနိုင်ငံတွေကဝိုင်းပြီးအကူအညီပေးကြလိမ့်မယ်လို့မျှော်လင့်နေပါတယ်ဘိုကိုဟာရမ်ကောင်းဆောင်အဘူဘေကာရှာကူကလည်းဒါကိုသဘောပေါက်ပါလိမ့်မယ်လို့ကျောင်းသူတူဖြစ်တဲ့ဝူရလာမလစ်ကပြောပါတယ
်ဘိုကိုဟာရမ်ကောင်းဆောင်လည်းကြောက်နေတော့ပါပြီကျောင်းသူလေးတွေကိုရောင်းစားပစ်မယ်လို့ပြောနေကြတဲ့ကဒါဟာကြောက်လို့တမင်ပြန်ပြီးတော့ချင်းချောက်နေတယ်ဆိုတာသိတာပါတယ်ဘ ਹੁ အစိုးရအနေနဲ့ဒီလူတွေကိုအလျှော့ပေးပြီးတော့မညှိနှိုင်းသင့်ပါဘူ
းတစ်ချိန်တည်းမှာပဲနိုင်ဂျီးရီးယားအာဏာပိုင်အနေနဲ့ကတော့လေဂို့စ်မြို့မှာပဲပြီးခဲ့တဲ့လကဖြစ်ပွားခဲ့တဲ့ဘတ်စကားဂိတ်ဘုံခွဲမှုတစ်ခုရဲ့တရားခံလက်တွေကိုရှာဖွေနေကြရဆဲဖြစ်ပါတယ်လူ84ဦးသေဆုံးပြီး200ကျော်ဒဏ်ရာရခဲ့တဲ့အဲ့ဒီဘုံခွဲမှုအပြင်ပြီးခဲ့တဲ့9နှစ်အတွင်းကဖြစ်ခဲ့သမျှတိုက်ခိုက်မှုတွေကိုသူတို့လုပ်ခဲ့တာလို့ဘိုကိုဟာရမ်အဖွဲ့ကကြေညာထားပါတယ်ခင်ဗျာ
ပြန်ပေးဆွဲခံထားခဲ့ရတဲ့နိုင်ဂျီးရီးယားကျောင်းသူတွေအတွက်ကမ္ဘာတဝန်းကကန့်ကွက်ဆန္ဒပြနေကြတဲ့အကြောင်းဦးတန်းလွင်ထွန်းပြောပြသွားခဲ့တာပါအခုတစ်ခါတော့တက်တူးယဉ်ကျေးမှုပြပွဲကိုကြည့်ကြရအောင်ပါရှင်ပြင်သစ်နိုင်ငံရဲ့အမှုပညာပြတိုက်တစ်ခုမှာနိုင်ငံအရရကတက်တူးပုံတွေတက်တူးယဉ်ကျေးမှုတွေကို2015နှစ်ကုန်ပိုင်းလောက်အထိပြသမှာပါတက်တူးရစ်တက်တူးထိုးသူများတက်တူးထိုးခံသူများဆိုတဲ့ပြင်သစ်နိုင်ငံပါရီမြို့မှာပြသနေတဲ့တက်တူးယဉ်ကျေးမှုပြကန်းအကြောင်းကိုတော့မအေးတန်နာကျော်ကတင်ဆက်ပေးပါမယ်ရှင်
ဒီရုပ်ပုံတွေမှာတွေ့ရတဲ့ line သေးလေးတွေနဲ့အမဲနဲ့မိကိုဆင်းမင်ကြောင်တွေကတော့ American ပြည်အောင်စု Los Angeles အရှေ့ပိုင်း Spain ဘာသာစကားပြောသူတွေနေတဲ့ရပ်ကွက်ကနေစလာတာပါလူများရဲ့စိတ်ဝင်စားမှုမရခင်အားဆိုရင် California ထောင်တွေကအရာဇဝတ်သားတွေဒီလိုတက်တူးမျိုးတွေထိုးလေးရှိပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်ကကေဘော်လီပြလိုက်မှာကျင်းပတဲ့ Tattooist Tattooed စိတ်မင်းကြောင်ထိုးပေးသူနဲ့ထိုးသူများဆိုတဲ့ပြကန်းမှာတော့ဒီလိုပုံရိပ်တွေပါဝင်ခေဟောင်းနဲ့ခေပေါ်ထိုးစိတ်မင်းကြောင်ပုံ300ကိုပြသထားတာပါထိုးစင်းမင်းကြောင်အမှုပညာနဲ့ပတ်သက်တဲ့ရှေးရိုးစင်လာအမှုပညာသူ့ရဲ့တမိုင်းနဲ့ခေတ်သစ်ကဘာမှာဘလို့ပို့ပြီးတော့စိတ်ဝင်စားလာကြလဲဆိုတာကိုပြသထားပါတယ်ပြကန်းတာဝန်ငယ် N က
နူ ici on explique à travers cette exposition
ထိုးစင်းမင်းကြောင်ဆိုတာအခုခေတ်မှာဘယ်နေရာမှာရပ်တည်နေသလဲ19ရာစုအစပိုင်းကနေစလို့ဒီကနေ့အချိန်ထိတက်တူးနဲ့ပတ်သက်လို့ဘယ်သူတွေဘာတွေလုပ်ခဲ့ကြသလဲဆိုတာကိုဒီပြကန်းမှာပြသထားပါတယ်
တက်တူးထိုးစင်းမင်ကြောင်ဆိုတာကမ္ဘာဘာသာစကားမျိုးစုံနဲ့အယုတ်ရေးပြီးတော့တရုတ်ဖော်တာပဲဖြစ်ပါတယ်။အခုပြကန်းမှာကတက်တူးရဲ့ရိုးရာဒလိသူ့ရဲ့အမှုပညာရသနဲ့အစွဲလန်းတွေအပြင်အဲ့ဒီဒလိထုံးစံတွေကိုအခုဘလို့လိုက်ကူးပြီးတော့အသုံးပြုနေကြလဲခေတ်လိုက်ဘလို့ပြောင်းလဲမှုတွေရှိလဲဆိုတာကိုဒီပြကန်းမှာမိမောင်းထုတ်ပြထားပါတယ်။ပြကန်းအတွက်သိပ္ပံနီးကြအချက်လက်တွေကိုအကြံပေးတဲ့မနုဿဗေဒပညာရှင် Sebastian Gallio ကတော့သမဝါကျွန်းမှာ1922နဲ့2010ကြားကာလအတွင်းမှာတက်တူးရိုးရာဘလို့အဆင့်ဆင့်ပြောင်းလဲခဲ့လေဆိုတာသူ့ရဲ့ပါရဂူဖွဲ့အတွက်ကြံပြုခဲ့ပါတယ်
။ Une grande fonction du tatouage dans l'histoire, c'est le tatouage à visée.
တမိုင်းမှာကဆေးမင်ကြောင်ထိုးရဲဆိုတာဆေးဘက်ဝင်အောင်ရောအာကိုကာကွယ်နိုင်အောင်ထိုးကြတာပါ။အကောင်းဆိုးဝါးရင်ကိုကာကွယ်တဲ့အနေနဲ့လည်းအစွမ်းထက်အောင်တက်တူးရေးထိုးကြပါရယ်။တေလွန်ပြီးတဲ့အထိပါသွားဖို့ရည်ရွယ်ပြီးထိုးတာတွေလည်းတွေ့ရပါရယ်။
ဒီပြောင်းကမ်းမှာအာရှဒေတာရဲ့ထိုးစင်းမင်ကြောင်ရာဇဝင်ကိုလည်းလေးလာတင်ပြထားပါတယ်။တရုတ်နိုင်ငံမှာဆိုရင်ထိုးစင်းမင်ကြောင်ဟာ2000ပေါင်းများစွာကာလတခြားမှာလူအတိုင်းဝိုင်းနဲ့ရက်တီမှုအစဉ်တန်းကိုဖော်ပြနေပါတယ်။1960ပြည့်လွန်မှာရင်းချင်းမှုတော်လှန်ရေးဖြစ်ပွားတော့အဲဒီတုန်းကတရုတ်ခေါင်းဆောင်မော်စီတုံးကစေးမင်ကြောင်ထိုးတာဟာမတန့်စင်ခြင်းရိုးသားမှုမရှိခြင်းရဲ့လက္ခဏာဖြစ်တယ်ဆိုပြီးတော့စေးမင်ကြောင်ထိုးတာကိုတားမြစ်ခဲ့ပါတယ်။ဒီပြောင်းကဲမှာခေတ်သစ်ရဲ့နာမည်ကျော်တက်တူးအမှုပညာရှင်တူရဲ့လက်ရာတွေကိုလည်းပြထားပါတယ်။1945ခုနှစ်မှာမွေးဖွားတဲ့အက်ထာဒီဟာတက်ရှိထင်ရှားရှိစေအတော်ဆုံးတက်တူးအမှုပညာရှင်တူလို့အများကယူဆထားတာပါ။သူက1960ပြည့်လွန်အမေရိကန်ပြည်အောင်စုမှာတက်တူးဆိုင်လေးတစ်ဆိုင်စဖွင့်ခဲ့ပါတယ်
။ I opened the first real private studio and encouraged all my clients that to just I said I would only do unique
ထူကြတဲ့ပုံတွေပဲထိုးပေးမယ်လို့ကျွန်တော်ပြောထားခဲ့တာသူတို့ဘာပုံထိုးကျင်တယ်လဲဆိုတာလေကိုယ့်ဘာသာကိုစဉ်းစားလာခဲ့ကြလို့မှားတာသူများရေးထားပြီးတဲ့ပုံတွေကိုပဲကြည့်ပြီးတော့အဲ့ဒီတဲကမှရွေးပြီးမှတက်တူထိုးမယ်ဆိုရင်တော့တကယ်တုံးတာပဲဗျကိုယ့်ဘာမှာတစ်သလုံးရှိနေမယ့်ပုံကိုတော့အဲ့လိုနီးနဲ့မရွေးသင့်ပါဘူး
1982ခုနှစ်ကသူတကိုယ်လုံးဖြင့်ရေးဆွဲခဲ့တဲ့တက်တူးပုံပါဝင်အက်ထာဒီရဲ့လက်ရာတွေကိုပြကန်းမှာတွေ့နိုင်ပါတယ်။ပြီးခဲ့တဲ့နှစ်20အတွင်းမှာတော့တက်တူးရင်ကျင်းမှုအရန်ထွန်းကားလာတာပါ။နာမည်ကျော်အမှုပညာရှင်တွေလည်းတော်တော်တက်တူးထိုးလာကြပါတယ်။တကယ်တော့ဆင်းမင်ကြောင်ရေးပေးတယ်ဆိုတာပုံဆွဲတာအနေထားနဲ့နည်းပညာပိုင်းမှာတခြားအမှုပညာရှင်တွေနဲ့ဆင်ပါတယ်လို့ပြင်သစ်မျိုးသားတက်တူးအမှုပညာရှင်များအဖွဲ့ SNET ကိုတီထောင်သူလည်းဖြစ်ပြကန်းချင်းမြောင်ရေးတိုင်ပင်ခံလည်းဖြစ်တဲ့ပြင်သစ်တက်တူးအမှုပညာရှင်တန်တန်ကပြောပါတယ် iForbes ဆိုတဲ့ပြင်သစ်သဘောထားကောက်ခံရေးအဖွဲ့က2010မှာပြုလုပ်တဲ့လေးလာမှုတစ်ခုအရပြင်သစ်နိုင်ငံမှာလူ100ယောက်မှ1ယောက်တက်တူးထိုးပြီးတော့အဲဒီ100ယောက်ထဲမှာ2ယောက်ကအသက်25နှစ်နဲ့34နှစ်ကြားဖြစ်တယ်လို့ဆိုပါတယ် American ပြည်အောင်စုမှာလည်း Harris Interactive အဖွဲ့ရဲ့စစ်တမ်းအရာလူကြီး9ယောက်မှ1ယောက်ကတက်တူးအနည်းဆုံးတစ်ပုံထိုးထားတယ်လို့ပြောထားပါတယ်ဒီတက်တူးရဲ့စတက်တူးဆိုတဲ့ပြကန်းကိုတော့ပါရီမြို့တော်ကေဘလီပြားလိုက်မှာ2014မေ6ရက်နေ့ကစပြီးတော့2015အောက်တိုဘာ18ရက်နေ့အထိဖွင့်လှစ်ပြသသွားမှာဖြစ်ပါတယ်ရှင်
။ပြင်သစ်နိုင်ငံမှာတစ်နှစ်ကျော်ပြသမဲ့တက်တူးရင်ကျေးမှုပြကန်းအကြောင်းကိုတော့မတ်အေးတန်နာကျော်ကပြောပြခဲ့တာပါရှင်။